မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကနယ်နိမိတ်တိုင်းတာတတ်မှတ်နိုင်ခြင်းမရှိသေးတဲ့ area အတွင်းထိုင်းဘက်ကဖောက်ချလိုက်တဲ့ရင်းမြောင်းကြောင့်မြောင်းရည်ကြောင့်မြန်မာဘက်ကဖျားသုံးစုရက်ွက်တချို့ရေလွှမ်းခဲ့ပြီးအိမ်တလုံးပြိုကျခဲ့ပါတယ်။ဒီရေတွေဟာထိုင်းဘက်ကအစ်ဖောက်နေတဲ့အာရှအဝေးပြေးလမ်းမကြီးရဲ့ရေနှုတ်မြောင်းကရေတွေဖြစ်ပြီးနှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်အခုလိုရေနှုတ်မြောင်းတွေဖောက်ချလိုက်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။လောလောဆယ်မှာနယ်ဇက်အဝင်ထွက်တွေပိတ်ထားပြီးလုံခြုံရေးတုံ့ပြန်ထားသလိုထိုင်းမြန်မာနယ်ဇက်ကော်မတီအချင်းချင်းလည်းညှိနှိုင်းဆွေးနွေးနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဖျားတုံးစုမျိုးရှိရာထိုင်းမြန်မာနယ်ဇက်ဒေသမှာနှစ်ဖက်စစ်သားတွေကလည်းအစ်တနေရာယူထားတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြရတယ်လို့ဖျားတုံးစုမျိုးခံသူဖြစ်သူနိုင်အောင်ကမွန်ပါတာနဲ့အခုလိုပြောပါတယ
်။နန်းတဲ့မန်ဖဲတာသွားဘတ်တဲ့ကွာဒီမှာ
သူပြောသွားတာကတော့စစ်သားတွေလက်နက်အသစ်စောင့်နေကြတယ်။နိုင်ငံနယ်နိမိတ်ဖြတ်ကျော်လို့မရဘူး။သူတို့ပိတ်ပင်ထားတယ်။အခြေအနေဘယ်လိုလာမလဲတော့မသိဘူး။ကျွန်တော်တို့ဒေသခံတွေကတော့စိုးရိမ်နေရတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါ။မနေ့ကစားပြီးကရင်ပြည်နယ်ဖျားသုံးစုမြို့ထိုင်းမြန်မာနယ်စပ်နယ်နိမိတ်တွင်ထိုင်းနိုင်ငံဘက်ကဖောက်လုပ်နေစေရေမြောင်းကနေမြန်မာဘက်ခြမ်းကိုလွှမ်းလာတဲ့အတွက်အခြေအနေဖြစ်ပွားပြီးနိုင်ငံစစ်တပ်တွေကနေလုံခြုံရေးထုတ်ချထားသလိုသွာလာခွေတွေကိုလည်းပိတ်ပင်ထားခဲ့တာပါ။ဇူလိုင်လ25-26ရက်နေ့မှာလည်းမိုးသည်ဆန်းစွာရွာသွန်းပြီးထိုင်းနိုင်ငံရေမြောင်းကယူတွေဖျားသုံးစုမြို့ကိုစီးဝင်လာပြီးရေလွှမ်းတဲ့အပေါ်မှာထိုင်းအနာပိုင်တွင်လည်းတွေ့ဆုံဆွေးနွေးနိုင်ဖို့မြန်မာစစ်တပ်ကလည်းလုံခြုံရေးယူထားတာဖြစ်တယ်လို့ဖျားသုံးစုမြို့ NLD ဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးအောင်စိုးကခုလိုပြောပါတယ်
။ဒီကတော့လုံခြုံရေးဖွဲ့တွေကလည်းတော့ဆော့ဆော့ပြီးတော့ဆိုတော့ကလည်းအချိန်မှမအနေထားတော့မဟုတ်ဘူး။သူတို့ကဖီလီတွေ့ဆုံဆွေးနွေးဖို့အတွက်အချိန်ဆွဲနေလို့နေဆက်လုံခြုံရေးအတွက်နေရာယူထားပြီးတဲ့သဘောတော့ပါပဲ။ဟိုစစ်ရေးရဟိုသင်္ကြန်ပြတဲ့ပုံမျိုးပေါ့တော့ကြီး
။ဒါပေမဲ့မနေ့ကဖြစ်စဉ်ဟာစစ်ရေးသိမ်းမှမဟုတ်အတွင်ဆောင်နေတယ်လို့ဖီမီယူဆမှုတွေရှိနေတယ်လို့ထိုင်းမြန်မာနယ်စပ်ကိုပိတ်ပင်ထားအတွက်ထိုင်းဘက်ခြမ်းမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအလုပ်ခွင့်မစင်းနိုင်ဘူးလို့အလုပ်သမားတွေကပြောပါတယ်။ဒီလိုထိုင်းဘက်ခြမ်းကရင်းမြောင်းဖောက်လုပ်မှုနဲ့ပတ်သက်ပြီးတော့ထိုင်းနဲ့မြန်မာနယ်စပ်ကော်မတီတွေဖြစ်တဲ့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှူးဦးမျိုးနိုင်ကောင်းဆောင်မြန်မာကိုယ်စားလှယ်ဖွဲ့နဲ့ထိုင်းကိုယ်စားလှယ်ဖွဲ့တို့ကနေမနေ့ညနေပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နှစ်ဖက်နယ်စပ်ကော်မတီဖွဲ့ဝင်တွေတွေ့ဆုံမှုအရထိုင်းနိုင်ငံဘက်ကနေရင်းမြောင်းဖောက်လုပ်မှုကိုယာကြည်ရက်စက်ပေးထားတယ်လို့နယ်စပ်ကော်မတီဝင်ဖျားသုံးစုမျိုးစခန်းမှူးအောင်မြတ်မိုးကပြောပါတယ်။
သူတို့ချမ်းမှာညီတို့ကောင်းလေးတူးရဲဆိုတော့ဒီဘက်ကတားတယ်သူနေကြမှာသူကတားလို့ဆိုတော့သူကမရက်ဘူးဆက်လုံးဆက်လုံးပြီးတော့ဒီဘက်ကနေတော့အပေါက်ပိုက်ကြပါဘောအဲ့ဒါနဲ့သူကအခုသူကရက်သွားပြီနားရမနားရပြီတတိယမှာလုံးမယ်လုံးမယ်ဆိုရင်သူကဒီစားကြီးစနစ်ကျလူစုကျလွှဲပြီးမယ်ပေါ့ညနေရောက်တော့သူကတော့ရက်ထားတယ
်ထိုင်းအနာပိုင်တွေကလည်းထိုင်းဘက်ချမ်းအာရှလမ်းမကြီးကိုတိုးချက်ဖောက်လုပ်ပြီးရင်းမြောင်းတွေကိုတူးပေါ်ထားတာကြောင့်မိုးရွာသွန်းတဲ့အခါမှာညီနေရမြန်မာဘက်ချမ်းဖျားသုံးစုမြို့သွင်းမှာအိမ်တလုံးပြိုကျခဲ့တဲ့အပြင်ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တာပါဖျားသုံးစုမြို့ရောက်ွက်တဲ့ချို့ရွေလွှမ်းခံရမှုအခြေအနေကိုတော့ဦးအောင်စိုးကအခုလိုပြောပါတယ
်သူတို့လှုပ်လာတဲ့ရင်းမြောင်းကကျင်းတဲ့ခါကျတော့ပုံမှန်အနေထားနဲ့ဆိုတော့အဆင်ပြေပါတယ်ဒါပေမဲ့ရေများလာရင်မိုးများလာတဲ့ခါကျရင်တော့ဒီရင်းမြောင်းကမနိုင်တော့ရေချိုလာတော့လမ်းတွေရက်ွက်တွေတဲ့ဟိုအိမ်တွေဝင်လာပွက်တွေကရင်းမြောင်းပြီးတော့ပွက်တွေတာလိုက်ကျင်းလာအောက်မှာပြီးတဲ့အိမ်ပလုံးကြည့်သွားတာဒီအိမ်တွေကြီးအခန်းတွေကြီးရေတွေဝင်လာတဲ့ခါကျတော့ဒီကူကစိတ်တော်ကရောက်ကြတော့ဒီအမတ်ရက်ွက်ကြီးချက်ွက်ပန်းတန်းနေရအဲ့ဒီရက်ွက်တွေကတော့အိမ်တွေကြီးကိုကြီးဝင်နေ
ဖျားသုံးစုမျိုးနယ်ဇက်ဟာမြန်မာဆိုရနဲ့ထိုင်းဆိုရတို့ကြားဒီကနေ့ထိနယ်ဇက်နယ်နိမိတ်တိတိကျကျမတတ်မှတ်နိုင်သေးသလိုနေမြေညင်းပွားမှုပြဿနာတွေလည်းအစဉ်လုံလုံဖြစ်ပွားနေပါတယ်ခင်ဗျာ